ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘူးကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗိုလ်လူနေမှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရနေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထပ်သွင်းပြောဆိုခဲ့သလိုနောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားကဒုံဘက်ဒေသကိုအရှိန်မြင့်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အတွက်ယူကရိန်းအနေနဲ့သူ့ကိုယ်သူခုခံကာကွယ်နိုင်အောင်အမေရိကန်ကအကူအညီတွေဆက်ပေးသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဏာရှင်တက်ဆိုင်ရင်လွတ်မြောက်ရေးကိုလက်နက်တပ်ဆင်ပေးတာကပိုကောင်းပါတယ်လို့ယူကရိန်းသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားခဲ့ပြီးနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထောက်ပံ့ဖို့အကူအညီထောင်းခဲ့ပါတယ်။အရင်နောက်သမ္မတဘိုင်ဒန်အနေနဲ့ရဟယင်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ဖို့သဘောတူညီချက်ထွက်ပေါ်လာတာပါ။သမ္မတဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတဲ့တရက်ထဲမှာပဲနေတိုးအဖွဲ့ဝင်ပိုလန်၊လစ်တူရေးနီးယား၊လတ်တီးဗာနဲ့အက်စတိုးနီးယားနိုင်ငံတွေကသမ္မတတွေဟာယူကရိန်းမြို့တော်ကီယက်ကိုယထာနဲ့တွားပြီးယူကရိန်းသမ္မတဇာလင်စကီးကိုအားပေးခဲ့ပါတယ်။